ရခိုင်ပြည်နယ်မှာတိုင်းဒေသနိုင်ငံရဲ့တမတ်တို့မူလပါတီတွေကထွက်ခွင့်မရသေးတာကြောင့်နိုဝင်ဘာလထက်ကျင်းပမဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ဖို့အခက်တွေ့နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်မှာအင်အားကြီးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ကလည်းနောက်ထပ်ခွင့်တင်ထားပေမဲ့တရားဝင်ခွင့်မပြုသေးတာကြောင့်လက်ရှိလွှတ်တော်ကိုယ်စားလှယ်တဲ့အပါဝင်ရခိုင်တိုင်းဒေသနိုင်ငံရဲ့တမတ်တို့လာမဲ့ရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ရှင်ပြန်ရမယ့်အလားအလာရှိနေပါတယ်။ကြောက်ပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လင်ဟာဆိုရင်လည်း ANB ပါတီကလည်းနှုတ်ထွက်ခွင့်မရသေးတာကြောင့်ရွေးကောက်ပွဲဝင်ရဲ့အခက်အခဲဖြစ်နေတယ်လို့ပြောပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဟိုမှာ ND ပါတီမှာဆက်ဖို့ကျွန်တော်ကလည်းကြားပြီးကြားတော့ကြားပြီဒါမှမဟုတ်သူတို့ကလည်းဆက်ဖို့မပြုဘူးဆိုရင်လည်းပြောရဲဒါမှမဟုတ် ND ပါတီမှာကဆက်ဖို့ပေးတဲ့လူတွေလည်းရှိနေတယ်အများကြီးမြန်မာကဒီနေ့ဘက်တော်ကလည်းဥကျလွန်တော့ဒီဘုံမြန်မာကဒီနေ့ဘက်တော်ကလည်းအညာတန်းနဲ့ဆိုပြီးတော့ဆက်ဖို့ပေးဆိုတဲ့ကတည်းကပါတီရဲ့ ND ပါတီရဲ့မူဝါဒကလူကိုလိုက်ပြီးကြောင်းနေတယ်လို့ရှင်းနေပြီဆိုတဲ့ခါကျတော့ကျွန်တော်တို့ကတော့ဆက်ဖို့မပေးဘူးကျွန်တော်တို့တော့ဆက်ဖို့ပေးမှာမဟုတ်ဘူးသိရတယ်ဆိုရင်ကျွန်တော်တို့ကတကယ်ပြောဘူးဆိုရင်တော့ကျွန်တော်တတိပုဂ္ဂလနဲ့ကြာရမယ့်တဘောမျိုးလို့မြင်နေတယ်
ကျောက်ပြမျိုးနဲ့တင်နေလှော့တော့ကိုစလေဦးကျော်လင်ဟာ MP ပါတီကနှုတ်ထွက်ခွင့်တောင်းထားပြီးနောက်နိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်နဲ့ရေးယူခံရပြီးအခုခါထောင်ကျခံရတဲ့ဒေါက်တာအေးမောင်ဦးဆောင်ပြီး2019ခုနှစ်မှာတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP ကပူးပေါင်းပါဝင်နေတာပါအခုဆိုရင်ရခိုင်ပြည်နယ်မှာအဓိကအင်အားကြီးပါတီဖြစ်တဲ့ MP ကနေခွဲထွက်ပြီးတည်ထောင်ထားတဲ့ရခိုင်ဦးဆောင်ပါတီ AFP နဲ့ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ရခိုင်ဒီမိုကရေစီအဖွဲ့လျှောက်ပါတီ AD တို့လည်းရွေးကောက်ပွဲမှာရှင်ပြိုင်ဖို့ပြင်ဆင်နေကြပါတယ်ဒါပေမဲ့ AD ပါတီမှာလည်းကိုစလေတချို့ဟာမူလ MP ပါတီကနေနှုတ်ထွက်ခွင့်မပေးတာကြောင့်တတိပုဂ္ဂလအနေနဲ့ရွေးကောက်ပွဲမှာရှင်ပြန်ရမယ့်အလားအလာရှိနေတယ်လို့ AD ပါတီပြောခွင့်ရဦးမျိုးကျော်ကပြောပါတယ်
။အေးနှုတ်ထွက်ခွင့်တောင်းထားတဲ့ဟာကြီးကတော့ရှိတယ်။ဒါပေမဲ့အခုကဘာဟောင်းလဲဆိုတော့ဒီကဲရဲ့ဆွေးကြောင်မှာဆုံးဖြတ်ခဲ့ရရှိတယ်။ဒီလိုကနှုတ်ထွက်ခွင့်မပေးတဲ့အတွက်မှာကျွန်တော်တို့ပါတီကိုယ်စားလှယ်အနေနဲ့တို့ကြံရရမှာမဟုတ်ဘူး။တတိပုဂ္ဂလအနေနဲ့ဘောဟောင်းကြံမှာရှိကြံခွင့်ရှိမှာဆိုတာမိသားချင်းမှာအမဝင်ကြံနိုင်ဘူးဆိုတော့တချို့အရာတွေကကျွန်တော်တို့ပါတီဒီဆောက်ပြီးသားအရှင်သိမဖြစ်သေးဘူးလေအဲ့တော့အဓိကအားဖြင့်ကတော့ကျွန်တော်တို့ဘက်တော့ကြောက်ဖြစ်တဲ့အကံရွက်ခေအောင်နဲ့ကျွန်တော်တို့ဘောဌာနချုပ်ရှိတဲ့ကြောက်တော်မျိုးလိုကနေပြီးတော့ဒီကောက်ပေါ်မှာဝင်ရောက်ရှင်နိုင်ကြဖို့ဖြစ်ပါတယ
်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်း MP ပါတီကနှုတ်ထွက်ခွင့်မပေးတာကြောင့်လာမယ့်ရွေးကောက်ပွဲမှာရခိုင်တိုင်းဒေသကြီးရဝန်ကြီးနေရာကိုတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်တယ်လို့ပြောဆိုထားပါတယ်။ရခိုင်မျိုးသားပါတီကတော့ပါတီကနှုတ်ထွက်ခွင့်တင်ထားတဲ့သူတွေကိုလက်ရှိလွှတ်တော်ကိုယ်စားလှယ်တက်တန်းကုံမှနှုတ်ထွက်ခွင့်ပေးမယ်ဆိုပြီးတော့ပြီးခဲ့တဲ့မေလကွန်ပိုင်းကကျင်းပပြုလုပ်ခဲ့တဲ့ပါတီညီလာခံမှာဆုံးဖြတ်ထားပါတယ်။လာမယ့်ရွေးကောက်ပွဲမှာရခိုင်မြောက်ပိုင်းကနေရာတချို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့ဝင်ရောက်ရှင်ပြိုင်မှာမဟုတ်ကြောင်းပြောဆိုထားတာကြောင့်ဒေသခံနိုင်ငံရေးပါတီတွေအတွက်အခွင့်အလမ်းဖြစ်နိုင်တယ်လို့ခန့်မှန်းထားရှင်ပါပဲ။ရခိုင်တိုင်းဒေသနိုင်ငံရေးသမားတွေကြားအခက်အခဲတွေကြုံတွေ့နေရတာပါ။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကတော့လာမယ့်ရွေးကောက်ပွဲမှာဒေသခံနိုင်ငံရေးပါတီတွေအနိုင်ရနိုင်တဲ့အလားအလာတွေရှိနေပေမဲ့စင်ခေါ်မှုတွေလည်းရှိနိုင်တယ်လို့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်မဲဆန္ဒနယ်မှာတော့ဟိုရွေးကောက်ပွဲကိုဘယ်နှမျိုးနဲ့ကျင်းပနိုင်မလဲဆိုတာစောင့်ကြည့်ရအောင်ပဲလို့ထင်တယ်။အဲ့တော့ဒီရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်တဲ့မြို့နယ်များရင်တော့ရခိုင်မျိုးသားပါတီတွေအနေနဲ့အများစုအနိုင်ရဖို့အလားအလာများတယ်လို့မြင်တယ်။အဲထူးသဖြင့်တော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာနော်ဒီရခိုင်မျိုးသားပါတီတွေကအားကောင်းတဲ့အခါကျတော့အဲရခိုင်ပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်မှာနော်ရခိုင်မျိုးသားပါတီတွေရဲ့ဟိုအနိုင်ရမှုကပိုပြီးတော့များနိုင်တယ်လို့မြင်တယ်။နောက်တစ်ချက်ကတော့ဒီရခိုင်တိုင်းဒေသပါတီရှားမှာနော်ဟိုညီညီညွတ်ညွတ်နဲ့ညီတိုင်းဆွေးနွေးပြီးတော့ရွေးကောက်ပွဲဝင်နိုင်တယ်ဆိုရင်တော့ရခိုင်ပြည်နယ်တစ်ခုလုံးမှာနေရာအများစုအနိုင်ရဖို့အတွက်လားလာများလိမ့်မယ်လို့မြင်တယ်ဒီရခိုင်ပါတီတွေအချင်းချင်းထိတ်တိုက်ရှင်ပြိုင်မှုမြင့်မားရင်တော့ရခိုင်ပြည်နယ်မြောက်ပိုင်းကမဲဆန္ဒနယ်တွေမှာတော့မှရှင်ပြိုင်မှုဟာအကျိတ်နဲ့ဖြစ်လာလိမ့်မယ်လို့မြင်တယ်
ပြည်ထောင်စု2015ရွေးကောက်ပွဲမှာတော့ရခိုင်ပြည်နယ်မှာကိုယ်စားလှယ်နေရာပေါင်း90ကျော်နဲ့ရခိုင်မျိုးသားပါတီ ANB ကကိုယ်စားလှယ်နေရာ45နေရာနဲ့အများစုအနိုင်ရခဲ့တာပါ။ဒါပေမဲ့လည်း2008ဖွဲ့စည်းပုံရှိခံဥပဒေအရကိုယ်စားလှယ်နေရာအများဆုံးအနိုင်ရခဲ့ပေမဲ့လည်းပြည်နယ်စုရဖွဲ့ခွင့်တော့မရခဲ့ပါဘူး။ကျွန်တော်တက်နိုင်ပါခင်ဗျာ။ရခိုင်ပြည်နယ်ကနေတည်ထင်ပေးပို့ထားတာပါ။